ီမနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးရောဂါတွေကဘယ်လိုမျိုးရှိပါလဲဒေါက်တာဆို
နှလုံးရောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးသက်နာနှလုံးရောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ရောဂါပေါ့နော်အဲ့ဒီရောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ်
โอเคဆိုအရင်ဆုံးဒီလေးသက်နာနှလုံးရောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးသက်နာရောဂါကတော့ရောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆဆနေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးရောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးရောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။ဟိုနှလုံးရောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့နှလုံးသွေးကြောကျင်တဲ့ရောဂါဖြစ်ပွားတာပေါ့
Okay so နှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတွေကြောင့်ကျင်းရတာပါလဲရှင
် Okay နှလုံးကသွေးကြောကျင်းတာကသူကဟိုတခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နယံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာရင်းလိုမျိုးများများဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနယံမှာလည်းအဆီတွေသွားတင်နေပြီးတော့လေအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ရောဂါဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းရင်းကဘာတွေပါလဲရှင
်ဒီနှလုံးရောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစဉ်အမျိုးသားမှာပိုဖြစ်တယ်တဘွားတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ်အက်စထရိုဂျင်ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေညော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့ဒီလူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတူတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းဒီကိုလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးရောဂါရနိုင်စီတယ်နောက်ခါလဲစားတောက်တဲ့အထင်မှာလဲဒီအဆီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အဆီတို့တရိษံအဆီတို့အဲ့လိုမျိုးအဆီအိမ့်နေစားတာများလို့ရှိရင်လဲဒီနှလုံးသွေးကြောကျင်းစီတယ်နောက်ခါတော့ကိုယ်လဲလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလဲမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလဲတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရယ်ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ်ကိုလက်စထရောပေါ့နော
်ဟို
ဒီအဆီပိတ်စေတယ်ဆိုတာအဲ့ဒါနည်းနည်းလေးဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟိုကိုလက်စထရောကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစများတဲ့ကိုလက်စထရောဆိုတဲ့ကောင်းတဲ့ကိုလက်စထရောဆိုတာရှိတယ်နောက်တိတ်တဲစနဲတဲ့အဲမကောင်းတဲ့ကိုလက်စထရောဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ကိုလက်စထရောပေါ့တိတ်တီးစများတဲ့ကိုလက်စထရောကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့အန်တီရယ်နည်းတယ်ဒါပေမဲ့ low density လို့ခေါ်တဲ့ဒီတိတ်တီးစနည်းတယ်မကောင်းတဲ့ကိုလက်စထရောဓာတ်တွေအဆီဓာတ်တွေများနေရင်သွေးကြောကျင်းတဲ့အန်တီရယ်ပိုများနိုင်တယ်က kuna biore satam ni tai muri di se pisi muri ma muti biro uma kunisin satau de sasama tresan siri mamiabu a hindi hinyuati nao chane hu pinleza elumu po chama in a new de satau di kangang sare solution di asitaka nenepavate on lo di kaune asitati putete pono kuna lumu asatau messinjin lo teko siri besa anime solution no makaune glutensity asitati putela Not quite yoga to cuckoo, Jangle, and a long to your chin that day. A tiga yoga and the quarter, three to yoga and a situ yoga. Upamabima, a good situ yoga, chete ludile, drom yaresa, who the dini mao, siawini, hire sarani mao, tima, two yareli. A situ she is a chodaku, matemu. Solution in a situ pite ludima, de jojina yoga di nalong, a yoga pita bumiare, nabro di tuitu yoga si de ludimale, edilobe, tuitu yoga si de solution, tuitu yoga sra kulu, u longa pialba yoga mum hopuli, a mianam, a nitai asa down a siwane to attain ting yarasro, alumu, matin ting wu, tuitu raule, mati wu, little shootare solution, edilu ludimale, nalong a si pite yoga.
ပြီးတော့ဖြစ်တတ်ပါတယ်ဆိုတော့နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကြတော့သူကစိုင်းလန့်ပေါ့တိတ်ဆိတ်နေတဲ့ယောဂါမျိုးစားလည်းရှိတယ်အတက်ကြီးပိုင်းရောက်လာတယ်သူချင်း50ကျော်လာပြီဆိုလို့ရှိရင်တော့ပြင်းထန်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောက
exercise ECG လို့ခေါ်တဲ့ လမ်းလျှောက်နေနဲ့ဓမ္မမွှင်လေကားတက်နေနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့ဆန်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုခရီးဆိုင်တဲ့စောစောတိပြီးတော့စောစောကုကျင်နေဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ် စီစီနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့ခါမှာအောင့်လာဒါမှမဟုတ်လို့ရှိရင်တစ်ခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်ပြီးလို့လှေကားတက်ပြီးလို့အောင့်တလားအဲ့လိုမျိုးပေါ့ကိုခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ
could never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.